မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်စက်တင်ဘာလ19ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်အတန်တွေ့နေပါပြီရှင်ဒီညနေခင်းအစီအစဉ်မှာကျွန်မစုမော်ပါရှင
်ကျွန်မကတော့စုမြတ်ပါမှာ2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဝင်နှောက်ယှက်ခဲ့သလားဆိုတဲ့စုံစမ်းမှုအတွက်မိကွန်းတွေကိုမျက်နှာချင်းဆိုင်ဖြေကျင်းမှဖြေကြားမယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။ဟောင်ကောင်မှာ2014ခုနှစ်တုန်းကတပိတ်စခန်းဖွင့်ဆန္ဒပြခဲ့ကြတဲ့ဒီမိုကရေစီရေးတောင်းဆိုလှုပ်ရှားသူ6ယောက်ကိုဒီကနေ့စတင်စစ်ဆေးပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုတော့ကိုရနိုင်တဲ့ကြီးညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆရာမကတော့ပါပူဝါနယူဂီနီနိုင်ငံမှာကျင်းပနေတဲ့အေပတ်ထိပ်သီးညီလာခံရဲ့အကြောင်းနောက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းမှာတော့ရခိုင်ပြည်နယ်ပေါတောမြို့နယ်ကအနောက်ရဲမွတ်စလင်ဒုက္ခသည်စခန်းမှာဖမ်းဆီးခံထားရသူ2ဦးကိုလူကုန်ကူးဥပဒေနဲ့အမှုဖွင့်ထားလိုက်တဲ့အကြောင်းဆက်သွယ်မေးမြန်းချက်မှာတော့
မနေ့ကတည်းက2ယောက်ဖမ်းမိတယ်ခမရအဲလူကုန်တာအမှုနဲ့ပါခမရလူကုန်ကူးအခုလောလောဆယ်ကတော့အ
ဲပေါတောမြို့နယ်ကရဲအုပ်တန်းသေးကို VOA ကဆက်သွယ်မေးမြန်းချက်သတင်းပြည့်စုံမကြခင်နားဆင်ရပါမယ်။နောက်စိတ်ကမ်းမြို့နယ်ကအနိုင်ရကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဒီလွှတ်တော်ကိုယ်စားလှယ်3ဦးကို NLD ဘက်ကရွေးကောက်ပွဲမှာမတရားလုဆောင်မှုတွေရှိတယ်ဆိုပြီးအမှုဖွင့်တိုင်းခြားထားတဲ့သတင်း။နောက်ထိုင်းနိုင်ငံမှာတော့9ရက်အတွင်းမှာလူကုန်ကူးခံရတဲ့မြန်မာ200ကျော်ရှိသွားပြီဆိုတဲ့သတင်းပေးပို့ချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးကတော့နိုဝင်ဘာလ19ရက်အတွက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်။
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဝင်နှောက်ယှက်ခဲ့သလားဆိုတာစုံစမ်းနေတဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာရဲ့မေးမြန်းချက်တွေကိုမျက်နှာချင်းဆိုင်ဖြေကျင်းမှဖြေကြားမယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။မေးခွန်းတွေကိုစာနဲ့ရေးသားဖြေကြားတာကပဲသူ့ဘက်ကနောက်ဆုံးအဖြေဖြစ်လိမ့်မယ်လို့သမ္မတက Fox သတင်းဌာနနဲ့မေးမြန်းကမှပြောကြားခဲ့တာပါ။သူ့ကိုမေးဖို့မသင့်တဲ့မေးခွန်းတွေအတွက်သူ့ဘက်ကအပြည့်အစုံရေးသားဖြေကြားခဲ့ပြီလို့ဆိုပါတယ်မစ္စတာမူလာရဲ့မေးခွန်းတွေကိုသူပြောတဲ့အတိုင်းသူ့ရဲ့ရှင်းနေတွေကဖြေချပေးခဲ့တယ်လို့တင်းငွေကနေကထုတ်လွှင့်တဲ့မေးမြန်းကမှသမ္မတထရမ့်ကပြောပါရယ်အဲ့ဒီရေးသားဖြေချချက်တွေကိုဒီရက်ပိုင်းအတွင်းမှာသမ္မတရဲ့ရှင်းနေတွေကမစ္စတာမူလာစီကိုပေးပို့လိုက်မယ်လို့မျှော်လင့်ရပါတယ်ဒါပေမဲ့တချို့မေးခွန်းတွေကမလိုအပ်တဲ့မေးခွန်းတွေဖြစ်တယ်လို့တချို့ကထောင်ချောက်ဆင်ထားတာဖြစ်တယ်ဖြေစရာမလိုဘူးလို့မှတ်ယူကောင်းမှတ်ယူမယ်လို့သမ္မတရဲ့ပုဂ္ဂိုလ်ရေးဆိုင်ရာရှင်းနေရူဒီဂျူလီယာနီကပြောကြားခဲ့ပါတယ်18လကြာပြီဖြစ်တဲ့စုံစမ်းစစ်ဆေးမှုဟာလောက်ကျန်ဇက်လန်းစင်ထားတာဖြစ်ပြီးတော့ရွေးကောက်ပွဲအနိုင်ရအောင်ရုရှားနဲ့ပူးပေါင်းလုပ်ခဲ့တာမရှိဘူးလို့သမ္မတက Fox နဲ့မေးမြန်းခန်းမှာထပ်ပြီးတော့ပြောခဲ့ပါတယ်
။ American ပြည်ထောင်စု California ပြည်နယ် Paradise မြို့ကစပြီးလွန်ခဲ့တဲ့တပတ်ကျော်ကတည်းကလောင်ကျွမ်းနေတဲ့ Tommy ကြောင့်လူပေါင်း1000ကျော်လောက်ပျောက်ဆုံးနေပြီးပျောက်ဆုံးနေသူတွေကိုရှာဖွေခဲ့တဲ့ဒီဆက်လက်လှုပ်ဆောင်နေပါတယ်။တော်မီကြောင့်တည်ဆုံးသူ89ဦးထိရှိပြီးဒီထဲက69ဦးဟာဘသူဘဝဖြစ်တယ်ဆိုတာဖော်ထုတ်ပြီးဖြစ်ကြောင်းလဲတပတ်ခရိုင်ရဲရာရှိကပြောပါတယ်ဆက်လက်လောင်ကျွမ်းနေတဲ့ဖြစ်တဲ့တော်မီကိုထိန်းချုပ်ဖို့ထောင်ထဲချတဲ့မိသက်သမားတွေစူးစမ်းနေကြပြီးအခုခါမှာ65ရာခိုင်နှုန်းကိုထိန်းချုပ်ထားနိုင်ပြီဖြစ်ပါတယ်ဒီဘက်တွင်မှကယ်လီဖိုးနီးယားမြောက်ပိုင်းမှာမိုးရွာမယ်လို့ခန့်မှန်းထားတဲ့အတွက်မင်းကြီးတပ်ဖို့အထောက်အကူဖြစ်မယ်လို့လည်းခန့်မှန်းထားကြပါတယ်။ဒါနဲ့ဒေါ်နယ်ထရမ့်ဟာတော်မီလောင်ကျွမ်းမှုကြောင့်အကြီးအကျယ်ပျက်စီးတာတွေကိုမျက်မြင်သွားရောက်ကြည့်ရှုဖို့ကယ်လီဖိုးနီးယားပြည်နယ်ကိုဒီနေ့ကနေချင်းမြန်သွားခဲ့ပါတယ်။သမ္မတကအကူအညီတွေဆက်ပေးဖို့ကတိပေးသွားကြောင်းဒီမိုကရက်ပါတီရဲ့ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးဂျယ်ရီ ဘရောင်းကပြောပါတယ်။ကယ်လီဖိုးနီးယားပြည်နယ်ကိုပေးနေတဲ့မန္တလေးရန်ကုန်ငွေကိုဖျက်တောက်မှာမဟုတ်ဘူးလို့သမ္မတကထရမ့်ကပြောဆိုလိုက်တဲ့အပေါ်မှာကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးဂျယ်ရီ ဘရောင်းကချီးကျူးပြောဆိုခဲ့ပါတယ်ခင်ဗျာ။
တူရကီနိုင်ငံအစ္စတန်ဘူမြို့တော်ကဆာအူဒီကောင်စီဝင်ရုံးမှဒီဆာအူဒီသတင်းတောက်ဂျမားကရှိုဂျီအသက်ခံခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့အမေရိကန်အစိုးရစုံစမ်းသိထားတာကိုအင်ဂါနီကြရဲ့ထုတ်ပြန်လိုက်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။သတင်းတောက်ကရှိုဂျီအသက်ခံခဲ့ရစဉ်ကအသံတွေနဲ့ပတ်သက်လို့အပြည့်အစုံသူသိထားပြီလို့လည်းအမေရိကန်သမ္မတကပြောပါတယ်။အသံတွေဟာတိတ်ကိုရက်ဆက်ဆိုးဝါးလွန်းတဲ့အတွက်သူကိုယ်တိုင်တော့အဲ့ဒီအသံဖမ်းထားတာကိုနားထောင်ဖို့အစီအစဉ်မရှိဘူးလို့တင်းငွေနေတဲ့ကထုတ်လွှင့်တဲ့ Fox သတင်းဌာနနဲ့မြန်မာမှာသမ္မတထရမ့်ကပြောခဲ့တာပါ။အောက်တိုဘာ2ရက်နေ့ကသတင်းတောက်ကာရှိုဂျီအသက်ခံရမှုအပေါ်အစိုးရတွေးရှိချက်တွေကိုအင်္ဂါနေ့ကျရင်ထုတ်ပြန်လိုက်မယ်လို့လည်းသမ္မတကပြောပါတယ်။အမေရိကန်နိုင်ငံသားရေးဌာနကတော့ဒီသက်ဖြတ်မှုနဲ့ပတ်သက်လို့အပြစ်သက်ကောက်ချက်မချနိုင်သေးဘူးလို့ပြောထားပါတယ်။ဒါပေမဲ့ဆာအူဒီအင်ရှင်မင်သားမိုဟာမက်ဘင်ဆာမန်ရဲ့အမိန့်နဲ့တတ်ခဲ့တာလို့ CIA ကကောက်ချက်ချတဲ့အကြောင်းအမေရိကန်သတင်းဌာနတချို့ကဖော်ပြနေပါတယ်။တရင်နောက်ကိုတပ်ဖြတ်မှုမှာပါဝင်နေဆိုသူ၁၁ယောက်ကိုဆာအူဒီအာရေဗျားကတရားစွဲထားပြီးတော့အဲ့ဒီထဲက၅ယောက်ကိုတေတံအပြစ်ကြဖို့အစိုးရရှေ့နေတွေစူးစမ်းနေကြပါတယ်
ဖလော်ရီဒါပြည်နယ်ရဲ့အမေရိကန်ထက်လွှတ်တော်အမတ်နေရာရွေးကောက်ပွဲမှာ Republican Party က Rick Scott ကဒီမိုကရက်ပါတီကလက်ရှိထက်လွှတ်တော်အမတ် Bill Nelson ကိုနိုင်ရသွားပါတယ်။ဒါကြောင့်နှစ်ပတ်ကြာထိုးနဲ့ပြောဆိုတာတွေအပြန်အလှန်တရားစွဲဆိုတာတွေနဲ့အဆုံးသတ်သွားခဲ့ပြီဖြစ်ပါတယ်။ဥရေယမဲရီကိုလက်နက်ပြန်ရည်တွက်ပြီးတဲ့နောက်ဖလော်ရီဒါအုပ်ချုပ်ရေးမှူးဖြစ်တဲ့ Rick Scott ကမဲရီတွက်1000ကျော်နဲ့နိုင်ရခဲ့ပြီးတဲ့နောက် Bill Nelson ကရင်ကြီးကြီးသိခါရှိရှိနဲ့သူရွေးကောက်ပွဲမှာသူရှုံးနေဆိုတာကိုတင်းနေကုန်နေနေကပြောကြခဲ့တယ်ဆိုပြီးတော့ Rick Scott ကပြောပါတယ်ပြီးနေရွေးကောက်ပွဲတာဝန်ရှိသူတွေကတော့ဒီရလက်ကိုအင်္ဂါနေ့မှာတရားဝင်အတည်ပြုသွားမယ်လို့ခန့်မှန်းပါတယ် Rick Scott ဟာရွေးကောက်ပွဲမဲ့ဆိုရင် COE ကိုရဲရဲဝံ့ဝံ့နဲ့အောင်မြင်စွာလှုပ်ဆောင်နိုင်ခဲ့ပြီးတော့အခုလိုအနိုင်ရတဲ့အတွက်ခုံယူတယ်ဆိုပြီးတမန် Trump ကတော့ Twitter ကနေပြောကြားလိုက်ပါတယ်လက်ရှိအထက်လွှတ်တော်အမတ်ဖြစ်တဲ့ Bill Nelson ကတော့နိုင်ငံရေးကနေအားယူနိုင်ပွဲရှိပါတယ်။သူကအောက်လွှတ်တော်အမတ်ဖြစ်တဲ့ဆယ်နှစ်ကြာလောက်ခဲ့ပြီးတဲ့နောက်2000ခုနှစ်ကစပြီးတော့ Florida ပြည်နယ်အထက်လွှတ်တော်အမတ်ဖြစ်လာခဲ့တာပါ။ရွေးကောက်ပွဲညကလေးက Scott က Nelson ကိုမဲရည်တွက်1000ခွဲနဲ့အသာစီးရခဲ့တာပါ။ဆယ်နှစ်ပြည့်ရည်တက်တဲ့အခါမှာလည်းရလကမရေမရာဖြစ်နေတာကြောင့်အခုလိုလက်နဲ့ဒုတိယအချိန်ပြန်ပြီးတော့ရည်တွက်ချတာဖြစ်ပါတယ်ခင်ဗျာ။
American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ဒီနေ့လာနေညနေပိုင်းအတွက်နိုင်ငံကသတင်းတွေကို VOE ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ဟောင်ကောင်မှာ2014ခုနှစ်တုန်းကစီးပွားရေးအချက်အချာကြတဲ့နေရာတွေမှာပိတ်ဆို့တပိတ်စခန်းဖွင့်ဆန္ဒပြခဲ့ကြတဲ့ဒီမိုကရေစီရဲ့တောင်းဆိုလှုပ်ရှားသူ6ယောက်ရဲ့အမှုကိုဒီကနေ့စတင်စစ်ဆေးပါတယ်။2014စက်တင်ဘာကနေပြီးတော့ဒီဇင်ဘာအထိရပ်ပေါင်း80နီးပါးဆန္ဒပြမှုတွေအတွင်းမျိုးရဲအသွားအလာနဲ့စီးပွားရေးလုပ်ငန်းတွေရပ်ဆိုင်းခဲ့တာကြောင့်ဆန္ဒပြခေါင်းဆောင်တွေကိုအများပြည်သူစိတ်အနှောက်အယှက်ဖြစ်စေတဲ့အမှုတွေနဲ့တရားစွဲထားတာပါ။တက္ကသိုလ်ပါမောက်ခ2ယောက်နဲ့တရားဟောဆရာ1ယောက်ပါဝင်တဲ့ခေါင်းဆောင်3ယောက်လုံးကသူတို့မှအပြစ်မရှိဘူးလို့ပြောကြားခဲ့ကြပါတယ်။သူတို့ကိုအမှုသုံးမှုစီနဲ့တရားစွဲထားတာဖြစ်ပြီးတော့အပြစ်ရှိကြောင်းတွေ့ရှိရင်တော့တမှုစီအတွက်အမြင့်ဆုံးထောင်ဒဏ်9နှစ်စီကြာခံရနိုင်ပါတယ်။တက်ကြွလှုပ်ရှားသူ6ယောက်ကိုလည်းပိတ်ဆို့ဆန္ဒပြမှုတွေမှာပါဝင်မှုနဲ့အမှုစစ်ဆေးနေပါတယ်။Umbrella Movement ထိလှုပ်ရှားမှုလို့တီးကြတဲ့ဆန္ဒပြမှုတွေကိုဥဆောင်ခဲ့တဲ့နောက်တက္ကသိုလ်ကျောင်းသား3ယောက်ကိုတော့2016ခုနှစ်တုန်းကထောင်ဒဏ်အစားလူမှုအတိုင်းအဝိုင်းအကျိုးပြုအလုပ်တွေလုပ်ဖို့အတွက်ပြစ်ဒဏ်ပေးခံခဲ့ရပါတယ်။တရုတ်အစိုးရလက်အောက်ပြန်ရောက်သွားတဲ့ဟောင်ကောင်မှာဒီမိုကရေစီအခွင့်အရေးတွေကျဆင်းလာနေတယ်လို့လှုပ်ရှားသူတွေကပြောနေကြပြီးတော့အခုအမှုမှာလည်းပြည်မကြီးအစိုးရရဲ့လွှမ်းမိုးမှုမပါဘဲလွတ်လပ်တဲ့တရားစီရင်မှုဖြစ်ပါမလားလို့စိုးရိမ်နေကြပါတယ်။
ပပူအန်ယူဂီနီနိုင်ငံမှာချင်းပါခဲ့တဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်ရေးအဖွဲ့ APEC ညီလာခံဟာအခုနှစ်မှာတော့တည်ဝင်သဘောတူညီချက်ထုတ်ပြန်နိုင်ခြင်းမရှိခဲ့ပဲပူးတွဲကြေညာချက်တစ်ရက်ကိုပဲထုတ်ပြန်နိုင်ခဲ့ပါတယ်။ဒါဟာနှစ်ပေါင်း30ကြာရှိလာခဲ့တဲ့ညီလာခံတပိုင်းတစ်လျှောက်မှာပထမဆုံးအကြိမ်ဖြစ်တဲ့တည်ဝင်သဘောတူညီချက်တစ်ရက်ကိုမထုတ်ပြန်နိုင်ခဲ့တာဖြစ်ပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားခုံသွေးရေးစစ်ပွဲတွေဖြစ်ပွားနေချိန်မှာပဲနိုင်ငံကောင်းဆောင်တွေဟာ APEC အဖွဲ့ရဲ့အပြည့်အစုံသဘောတူညီချက်မှာပါဝင်မဲ့သကလုံးတွေပေါ်မှာသဘောတူညီမှုမရခဲ့ကြဘူးလို့ပေါ်ပေါ်ညူဂီနီဝန်ကြီးချုပ်ပီတာအိုနီယုကညီလာခံအပြီးမှာပြောကြားခဲ့ပါတယ်။ဒါပေမဲ့လည်းတစ်ချိန်ချိန်မှာတော့ APEC အဖွဲ့ဥက္ကဋ္ဌရဲ့ကြေညာချက်ကိုထုတ်ပြန်နိုင်လိမ့်မယ်လို့သူကကတိပြုပြောကြားခဲ့ပါတယ်။အဓိကသဘောတူညီမှုမရခဲ့တာကတော့ကမ္ဘာ့ကုန်သွယ်ရေးအဖွဲ့ချုပ် WTO ရဲ့အနာဂတ်အခန်းကဏ္ဍနဲ့ပြပြင်းပြောင်းလဲရေးနဲ့ပတ်သက်ပြီးတော့သဘောတူညီမှုမရတာဖြစ်ပြီး APEC အဖွဲ့အနေနဲ့ WTO ပေါ်မှာဘာမှဩဇာတက်ရောက်မှုမရှိဘူးလို့လည်းမစ္စတာအိုနီလကပြောပါတယ်။ဒီစည်းဝေးကိုတက်ရောက်ခဲ့တဲ့ American ကိုယ်စားလှယ်တဦးကတော့တရုတ်နဲ့ American ကြားသဘောတူညီမှုမရတာမဟုတ်ဘဲတရုတ်နဲ့ကျန်တဲ့ APEC အဖွဲ့ဝင်နိုင်ငံတွေကြားမှာလည်းသဘောတူညီမှုမရတာဖြစ်တယ်ဆိုပြီးတော့ပြောပါတယ်။ APEC အဖွဲ့အနေနဲ့အခုလိုသဘောတူညီချက်မထုတ်ပြန်နိုင်ခဲ့တာမျိုးအရင်ကတခါမှမဖြစ်ခဲ့ဘူးလို့လည်းညီလာခံတာဝန်ရှိသူတွေကပြောကြခဲ့ပါတယ်ခင်ဗျာ
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာဒီဇင်ဘာ30ရက်အထွေထွေရွေးကောက်ပွဲကျင်းပမှုပြင်ဆင်နေတာမို့ရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံပြန်ပို့တဲ့လုပ်ငန်းကို2019ခုနှစ်မရောက်ခင်လုပ်နိုင်မှာမဟုတ်ဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံကလာတဲ့သတင်းတွေမှာဖော်ပြနေပါတယ်။မြန်မာနိုင်ငံဘက်ပြန်ပို့ဖို့ရောလူတွေပြည့်ကျက်နေတဲ့ Cox's Bazar ကဒုက္ခသည်စခန်းတွေကနေဒုက္ခသည်တွေကို ပဟာဆန်ချာကျွန်းကိုရွှေ့ပြောင်းမဲ့ကိစ္စတွေကိုပါရွေးကောက်ပွဲမပြီးခင်ဆိုင်းထားမယ်လို့ဘင်္ဂလားဒေ့ရှ်အစိုးရရဲ့ဒုက္ခသည်များကူညီကယ်ဆယ်ရေးနဲ့နေရပ်ပြန်ပို့ရေးဆိုင်ရာကော်မရှင်နာမင်းကြီးအဗ်ဒူလ်ခါလမ်က Reuters သတင်းကိုပြောကြားခဲ့တာပါဒုက္ခသည်တွေမြန်မာနိုင်ငံပြန်ပို့ဖို့မှလည်းဒီသူတို့တောင်းဆိုတဲ့အဓိကအချက်တွေကိုထည့်သွင်းပြီးတော့အရေးယူဆောင်ရွက်မှုအသစ်တစ်ခုလိုအပ်နေတယ်လို့ကော်မရှင်နာမင်းကြီးခါလမ်မှပြောတဲ့အကြောင်း Reuters သတင်းမှာဖော်ပြပါတယ်ဒီအမြင်ကသူ့ရဲ့ပုဂ္ဂိုလ်ရေးအမြင်ဖြစ်ပြီးတော့ဘင်္ဂလားဒေ့ရှ်အစိုးရသဘောထားမဟုတ်ဘူးလို့လည်းပြောထားပါတယ်ရိုဟင်ဂျာဒုက္ခသည်တွေကပထမအတုပ်အဖြစ်2000ကျော်ကိုနိုဗ ెంబ ာ15ရက်နေ့တုန်းကမြန်မာနိုင်ငံပြန်ပို့ဖို့စီစဉ်ထားပြီးမြေပြန်မဲ့သူမရှိတဲ့အတွက်အကောင့်ထဲမပေါ်နိုင်ခဲ့ပါဘူးဒုက္ခသည်တွေကသူတို့ရဲ့လုံခြုံရေးနဲ့နိုင်ငံသားဖြစ်မယ်ဆိုတဲ့အာမခံချက်မရရင်မြန်မာနိုင်ငံမပြန်ဘူးလို့ဆိုပြီးဆန္ဒပြခဲ့ကြပါတယ်ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရကတော့မြန်မာနိုင်ငံဘက်ပြန်လာသူတွေကိုနိုင်ငံသားဖြစ်ခွင့်ရှိမရှိစစ်ဆက်တဲ့NVC ကတ်တွေထုတ်ပေးမယ်လို့ပြောထားပါတယ်။မြန်မာအစိုးရအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လာသူတွေနိုင်ငံသားဖြစ်ရေးအတွက်ရှင်းလင်းတဲ့လုပ်ငန်းစဉ်လိုအပ်ပြီးတော့ဒီကိစ္စကိုမြန်မာတာဝန်ရှိသူတွေနဲ့ရှေ့လာတွေ့ဆုံဆွေးနွေးတဲ့အခါမှာသူတင်ပြမယ်လို့ဘင်္ဂလားဒေ့ရှ်အစိုးရရဲ့ဒုက္ခသည်များကူညီကယ်ဆယ်ရေးနဲ့နေရပ်ပြန်ပို့ရေးဆိုင်ရာကော်မရှင်နာမင်းကြီးအဗ်ဒူလ်ခါလမ်က Reuters သတင်းကိုပြောပါရရှင်။
ဗြိတိန်နိုင်ငံလန်ဒန်မြို့မှာချင်းပါတဲ့ ATP ဖလားတင်နစ်အမျိုးသားတူချင်းဖိုင်နယ်ပွဲမှာတော့ဂျာမနီနိုင်ငံကအလက်ဇန်းဒားဇ်ဗဲရက်ကကမ္ဘာအဆင့်တက်နိုဗောက်ဂျိုကိုဗစ်ကိုနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်ဖိုင်နယ်ကိုလန်ဒန်မြို့က O2 အကစားကွင်းကြီးမှာတနင်္ဂနွေနေ့ကကစားကြတာမှာတော့ဇဲရက်ကဂျိုကိုဗစ်ကို6-4 6-3 နဲ့နှစ်ပွဲပြတ်အနိုင်ရတော့တာဖြစ်ပါတယ်ဇဲရက်ကတော့ဒါဟာသူ့ရဲ့ကစားသမားတက်တန်းတစ်လျှောက်မှာအကြီးအမားဆုံးအောင်မြင်မှုဖြစ်တဲ့ဆိုပြီးတော့ပွဲပြီးမှပြောကြားခဲ့ပါတယ်။ဂျိုကိုဗစ်နဲ့ဇဗဲရက်တို့ဟာအုပ်စုပွဲစဉ်တုန်းကတွေ့ခဲ့ပြီးတော့အဲဒီတုန်းကတော့ဂျိုကိုဗစ်ကနှစ်ပွဲပြနိုင်ခဲ့တာပါ။ဂျိုကိုဗစ်ကတော့ဇဗဲရက်ဟာအုပ်စုပွဲတုန်းကတည်းကပိုကောင်းအောင်ကစားနိုင်ခဲ့ပြီးတော့ထိုက်တိုက်တန်းတန်းအနိုင်ရတာဖြစ်တယ်လို့ပြောပါတယ်။အသက်21နှစ်သာရှိသေးတဲ့ဇဗဲရက်ဟာဆီမီဖိုင်နယ်ပွဲမှာဆွစ်ဇာလန်ကရောဂျာဖဲရာကိုအနိုင်ရခဲ့ပြီးဒီပွဲမှာချန်ပီယံဖြစ်သွားတဲ့အတွက်သူဟာစုချင်းငွေဗြိတိန်စတာလင်ပေါင်2သန်းလောက်လည်းရသွားခဲ့ပါတယ်ခင်ဗျာ။
တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအယူဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါတယ်။ပါပူဝါနယူဂီနီနိုင်ငံမှာကျင်းပတဲ့အေပန်လို့ခေါ်တဲ့အာရှနဲ့ပစ္စိဘိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးညီလာခံမှာတော့အမေရိကန်နဲ့တရုတ်ခေါင်းဆောင်တွေကကုန်သွယ်ရေးရင်းနှီးမြှုပ်နှံမှုနဲ့ဒေသရင်းလုံခြုံရေးကိစ္စတွေနဲ့ပတ်သက်တဲ့သဘောထားအမြင်တွေကိုအပြိုင်ဆိုင်ကမ်းလှမ်းခဲ့ကြပါတယ်။အမေရိကန်အနေနဲ့အာရှနဲ့ပစ္စိဘိတ်ဒေသရင်းကမဟာမိတ်တွေကိုအမေရိကန်ရဲ့လွတ်လပ်ပွင့်လင်းတဲ့အင်ဒိုပစ္စိဘိတ်မဟာဗျူဟာအရာပိုကောင်းတဲ့အစီအစဉ်တွေနဲ့ပံ့ပိုးနိုင်ပါတယ်လို့ဆိုပါတယ်။အေပတ်ထိပ်သီးညီလာခံအပြီးမှာတော့တရားဝင်ကြေညာချက်ထုတ်ပြန်ရေးညှိနှိုင်းလို့မရခဲ့ကြပါဘူး။ VOA ရဲ့နိုင်ငံသားရေးဌာနဆိုင်ရာသတင်းတော်နက်ကီချမ်သတင်းပေးပို့ထားတာဒေါခင်ဆိုဝင်းပြောပြပေးပါရှင်
။ကောင်းပါပြီရှင်။ပပဝါနယူဂီနီနိုင်ငံမှာကျင်းပခဲ့တဲ့ APEC ထိပ်သီးညီလာခံမှာဒေတာရင်းအခြေခံအဆောက်အအုံစီမံကိန်းတွေနဲ့ပတ်သက်ပြီးတရုတ်ကလက်ဦးအောင်နေရာယူနိုင်ခဲ့တာကိုတွေ့မြင်နိုင်ပါတယ်။ Pacific ဒေတာတွင်တရုတ်ရဲ့နေရာယူမှုတိုးလာတာကိုတံပြန်နိုင်မှုရည်ရွယ်ပြီးပပဝါနယူဂီနီကျွန်းနိုင်ငံလေးမှာလျှက်စစ်နဲ့အင်တာနက်ဆက်သွယ်ရေးအတွက် American ကနေဒေါ်လာ 1.8 ဘီလီယံမှတည်ပြီးအနောက်မဟာမိတ်နိုင်ငံတွေနဲ့အတူပူးပေါင်းဆောင်ရွက်သွားမယ်လို့ဒုသမ္မတ Mike Pence ကပြောဆိုလိုက်ပါတယ်။ဒါအပြင်မာနုစ်ကျွန်းမှာရေဒါစခန်းတိစောက်ရေးအတွက်အမေရိကန်ကဩစတြေးလျနဲ့အတူပူးပေါင်းဆောင်ရွက်မှာဖြစ်ပြီးတော့ဒီခြေလမ်းတွေဟာတရုတ်ရဲ့ One Belt One Road ရဲဝင်းတစ်ခုလမ်းတစ်ခုမဟာစီမံကိန်းကြီးကိုတံပြန်နိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းဒုသမ္မတ Mike Pence ကပြောပါတယ
် Last year President Trump laid out a vision for a free and open Indo-Pacific
and the Trump ကအမေရိကန်နေနဲ့ဒီဒေသအတွင်းကမ္ဘာမှာအရင်ကထက်ပိုခိုင်မာတဲ့တန်တိုက်ထန်တဲ့လွတ်လပ်ပွင့်လင်းတဲ့ Indo-Pacific မဟာဗျူဟာကိုမနှစ်ကချပြခဲ့ပြီဖြစ်ပါတယ်ဒီနေ့ကြေညာချက်ဟာလေဒီဒေသအတွင်းမကြုံစဘူးကျွန်တော်တို့ရဲ့စီးပွားရေးလုပ်ငန်းတွေယင်းနှိမ့်ညံ့ရေးရဲ့တစိုက်တစ်ပိုင်းဖြစ်တယ်လို့ယုံကြည်ပါတယ
်အမေရိကန်နဲ့တရုတ်ခေါင်းဆောင်အကြားသဘောထားကွဲလွဲမှုတွေကဒီထိပ်သီးညီလာခံကိုလွှမ်းမိုးခဲ့ပါတယ်အပြန်အလှန်ခက်ပြက်ပြက်စကားလုံးတွေနဲ့ထိုးနှက်ခဲ့ကြရမှာတရုတ်သမ္မတရှီချင်းဖင်ကအခုလိုဆိုပါတယ
်ကွေးစော应该由国际社会
rules must be formulated.
နိုင်ငံကတိုင်းဝိုင်းကသာလုံထုံးလုံနီးစီမင်းတွေကိုပူးတွဲတတ်မှတ်ကြမှာဖြစ်ပါတယ်။စီးပွားရေးခိုင်မာဆုံးအားကြီးဆုံးဆိုပြီးဘယ်သူကမှဝင်တတ်မှတ်လို့မရပါဘူး။တနိုင်ငံတွေကဆုံးဖြတ်တဲ့မူဝါဒနဲ့ဗတ်လိုက်တဲ့ဆန်တွေကိုအားထားလို့မရပါဘူး
။ဒေသရင်းနိုင်ငံတွေအနေနဲ့တရုတ်ရဲ့တန်ခင်းတမန်ခင်းနဲ့ဥပဒေတမြင်ကျွေးဝင်ပြီးအောင်လုပ်နေတဲ့အကွက်ကိုရှောင်လွှဲနိုင်ဖို့လိုတယ်လို့ American ဒုသမ္မတ Mike Pence ကတတိပေးလိုက်ပါတယ်။
Do not accept foreign debt that could compromise your sovereignty.
ခင်ဗျားတို့ရဲ့အချုပ်အခြာအာဏာအကျိုးစီးပွားကာကွယ်ရေးနဲ့လွတ်လပ်ရေးတည်ထောင်လို့နိုင်ငံခြားကျွေးမိတွေနဲ့အပေးအယူလုပ်ခွင့်မပေးဖို့လိုပါတယ်။အမေရိကန်လိုပဲကိုယ့်နိုင်ငံကိုပထမအမြဲတမ်းဦးစားပေးအလေးထားကြဖို့လိုပါတယ်
။ဒါပေမဲ့ပပူဝါနယူဂီနီအပါအဝင်အာရှနဲ့ပစိဖိတ်ဒေသနိုင်ငံတွေအနေနဲ့ကမ္ဘာစီးပွားရေးအင်အားကြီးနှစ်နိုင်ငံစလုံးနဲ့ပူးပေါင်းဆောင်ရွက်လိုတယ်လို့ပပူဝါနယူဂီနီဝန်ကြီးချုပ်ပီတာအိုနီးလ်ကအခုလိုပြောပါတယ
်။ It is going to continue to
ကျွန်တော်တို့ဒေသတွင်းကနိုင်ငံအသီးသီးအနေနဲ့စီးပွားရေးနဲ့ဖွံ့ဖြိုးရေးတိုးတက်အောင်ဆက်လက်ဆောင်ရွက်နေကြတဲ့အချိန်ထဲမှာပဲစိန်ခေါ်မှုတွေနဲ့လည်းရင်ဆိုင်ကြမှာဖြစ်တယ်လို့အတူတူကပူးပေါင်းဆောင်ရွက်ကြဖို့လိုပါတယ်
။အမေရိကန်နဲ့တရုတ်တို့ကအာရှနဲ့ပစိဖိတ်ဒေသအတွင်းထားရှိတဲ့မတူညီတဲ့ရည်တည်ချက်နဲ့သဘောထားအမြင်တွေအပြိုင်ဆိုင်ကန့်လန့်ခဲ့တာကြောင့် APEC အဖွဲ့ဝင်နိုင်ငံတွေအနေနဲ့ဒီထိပ်သီးညီလာခံမှာတရားဝင်ပူးတွဲကြေညာချက်တရက်ကိုတညီတညွတ်တဲ့သဘောတူညီမှုရနိုင်ဖို့အခက်အခဲတွေနဲ့ရင်ဆိုင်ခဲ့ရပါတယ်ရှင်
။ဒေါက်ခင်ဆိုဝင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်။ရခိုင်ပြည်နယ်ပေါတောမြို့နယ်ကမွတ်စလင်ဒုက္ခသည်တွေထားရှိရာအနောက်ရဲဒုက္ခသည်စခန်းကဖမ်းဆီးထားသူ2ဦးကိုပေါတောမြို့မှာထိန်းသိမ်းထားပြီးတော့လူကုန်ကူးမှုဥပဒေနဲ့အမှုဖွင့်ထားပါတယ်။စခန်းတွေမှာမနေ့ကလုံခြုံရေးတာဝန်ရှိသူတွေနဲ့ပြစ်ခတ်မှုတွေဖြစ်ရာကဒဏ်ရာရသွားတဲ့အမျိုးသား4ဦးကိုတော့နယ်စည်းမချဆရာဝန်များအဖွဲ့ကတဦးကိုလာရောက်ခေါ်ဆောင်သွားပြီးတော့ကြံတဲ့သူတွေကတော့စခန်းတွေမှာပဲဆက်ပြီးစေကူတာနေကြပါတယ်။ဒုက္ခသည်ထောင်ထဲချီခိုးလုံနေထိုင်ကြတဲ့အနောက်ရဲဒုက္ခသည်စခန်းတွင်ကအခြေတွင်အနေတွေနဲ့ပတ်သက်ပြီးပေါတော်မြွနဲ့ရဲအုပ်တန်းထေကိုမတ်တိန်ကြီးထိုက်ဆက်သွဲမေးမြန်းထားပါတယ်။
ဆရာမင်းကဟိုအနောက်ရဲစခန်းကနောက်ဆက်တွဲလေးသိချင်လို့ပါရှင့
်အမင်းကလူဟုတ်တယ်ဟုတ်တယ်ခမင်းမင်းကတေခါနှစ်ယောက်ဖမ်းမိတယ်ခမင်
းဘာမှုနဲ့ဆွဲထားပါ့မလဲဆရာ
အလူကုံလူကုံတော့မှုနဲ့ပါခမင်းလူကုံကူ
ဆရာတို့ဖမ်းမိတဲ့တယောက်ကဒဏ်ရာရပါသလားဒဏ်ရာရတဲ့လူတွေကတတ်တတ်ပါလား
ဒဏ်ရာမရဘူးခမင်
းအော်ဟုတ်ကဲ့သူတို့
ဒဏ်ရာမရပါဘူးခမင်
းသူတို့အခုဘယ်မှာချုပ်ထားပါသလဲရှင
့်ပေါတော်မျိုးမရေးစခန်းမှာပါခမင်း
အော်ဟုတ်ကဲ့ပါဆရာအချိန်နဲ့စကန်းတွင်းအချိန်နဲ့ရတီတီငင်ငင်ရှိပါလား
အခုလောလောဆီရတော့အဲ့မနေ့ကအခင်းချီပီတဲ့နောက်ပိုင်းကလေးရကိုတော့ညင်သက်နေပါပြီခမ
အလုံးကြုံရေးတွေများချထားရပါသလားရှင်ဆရာစကန်းမှာ
အကျွန်တော်တို့ဒီမြို့ပေါ်ရေးစခန်းမှာကတော့လုံချုံရေးကတော့သူ့အနေနဲ့သူကတော့ပုံမှန်ရှိပါတယ်ခမ
ဒဏ်ရာရတဲ့သူတွေရောဘယ်သူကုပေးနေပါလဲဆရာ
ဒဏ်ရာရတဲ့သူတွေကိုတော့မနေ့ကတည်းက MSF အဖွဲ့ပြီးတော့အဲ့ NGO ကျောလာပြီးခေါ်တယ်စပီးဘုံနဲ့အလာခေါ်တဲ့အချိန်မှာအဲ၄ယောက်က၄ယောက်စလုံးမသွားပေးနဲ့တယောက်သေးသွားတယ်လို့သိရတယ်ခမရ။အ
ော်ဟုတ်ကဲ့ကျန်တဲ့လူတွေကတော့စခန်းထဲမှာရှိနိုင်တာပေါ့နော်ဆရာ
။ဟုတ်ကဲ့ကျန်တဲ့လူတွေကတော့စခန်းထဲမှာသူတို့ကိုအဲ့မှာဟိုသင်တန်းတွေပေးထားတဲ့အကြက်မရေးမှုဆေးမှုလို့ပြောမှာပေါ့ဒေသအဲ့ရော်ရေးဆေးမှုပေါ့နော်။အန်ဂျီအိုတွေသင်ပေးထားတဲ့အဲ့ဆေးမှုတွေကတရှင်ကုနေတယ်လို့သိရပါတယ်ခမရ။
ဆရာအဲ့မနေ့ကဘလို့များဖြစ်ကြပါသလဲရှင
်ဟုတ်ကဲ့ကျွန်တော်တို့ဒီပြောမယ်ဆိုရင်အဲ့ရေရေကတော့ရေတက်ဖွေးတွေကအဲ့ဒီခံတော့ဖမ်းလို့အထွက်မှာအဲ့လူအုပ်ကဝင်ပြီးတော့ဝိုင်းဝန်းပြီးတော့ပြန်လူဖို့ပြန်ရည်တဲ့တဖို့ပေါ့တိုက်ခိုက်တာပေါ့ရေတွေနဲ့ပေါ့အဲ့ဒုတ်တွေတော့ဒီပါလာအဲ့လူမျိုးတွေဖြစ်သွားတော့ပေါ့
ဒဏ်ရာရတဲ့သူတွေကအမျိုးသားတွေကြီးပါလားဆရာအမျိုးသမီးတွေပါပါသေးလား
အမျိုးသမီးမပါဘူးအမျိုးသားပဲ
ဒါကတော့အနောက်ရဲဒုက္ခသည်စခန်းတွင်ကအခြေအနေတွေနဲ့ပတ်သက်ပြီးတော့ပေါတော်မြို့နယ်ရဲအုပ်ကိုမတ်တိန်ကီထိုက်ဆက်သွဲမေးမြန်းခဲ့တာဖြစ်ပါတယ်။ပေါတော်မြို့နယ်ကအနောက်ရဲမွတ်စလင်ဒုက္ခသည်စခန်းဟာဆိုရင်2012ခုနှစ်ကတည်းကရခိုင်ပြည်နယ်တွင်းလူမျိုးရေးဘာသာရေးဆန်တဲ့အတ္တိကယုံပေါ်ပေါက်ခဲ့ပြီးတဲ့နောက်ပိုင်းထွက်ပြေးလာကြတဲ့မွတ်စလင်တချို့ကိုထားရှိထားတာဖြစ်ပါတယ်။ဒုက္ခသည်စခန်းတွေထဲမှာ6နှစ်ကျော်ကြာနေထိုင်နေကြရပြီးတော့မူလနေရာတွေမှာပြန်လည်နေထိုင်ရေးကလည်းအခုအချိန်ထိတော့ဘာမှရေရေရာရာမရှိဖြစ်နေပါတယ်ရှင်။
တွေ့နေဒုက္ခသည်စခန်းတွေကနေပြီးတော့ထွက်ပြေးလာတဲ့ကလေးငယ်တွေပါဝင်ဒုက္ခသည်တရားကျော်လှေပြတ်ပြီးတော့ရောင်းတိုင်းကြောက်တမ်းမျိုးနဲ့အထီးကိုဆဲရောက်လာလို့အာနာဝင်တွေခေါ်ယူထိသိမ်းပြီးတော့မူလစခန်းတွေကိုပြန်ပို့ခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကဒုက္ခသည်တွေကိုပြန်ခေါ်ဖို့မအောင်မမြင်ဖြစ်နေတဲ့အခြေမှာပဲမြန်မာနိုင်ငံတွင်းကဒုက္ခသည်စခန်းကဒုက္ခသည်တွေရဲ့နောက်ထပ်အခြေအနေတစ်ခုကိုမြင်လိုက်ရတာပါ။သူတို့ဟာ2012ခုနှစ်ဘာသာရေးလူမျိုးရေးပြည်ပခါတွေဖြစ်ပြီးတဲ့နောက်အဲဒီကဒုက္ခသည်စခန်းတွေထဲမှာ6နှစ်လောက်ကိုနေထိုင်ခဲ့ရတဲ့သူတွေပါ။ဒါကြောင့်မလို့မြန်မာနိုင်ငံတွင်းကမွတ်စလင်ဒုက္ခသည်စခန်းတွေရဲ့အခြေအနေသူတို့ရဲ့ရည်တည်ရေးနဲ့သူတို့အတွက်အနာဂတ်အာမခံချက်အာဏာပိုင်တွေကဘာတွေများဆွံ့ရပေးထားတယ်လဲမြန်မာနိုင်ငံတွင်းကမွတ်စလင်ဒုက္ခသည်တွေရဲ့အခြေအနေကိုတော့လာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ် ပါဝင်ဆွေးနွေးမိမြလူရဲ့တော်ရှင်တွေ VU မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးထားမယ်ဆိုရင်တဲ့ရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပါမယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုယ့်ရဲ့အမြင်တွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VU မြန်မာပိုင်းဖုန်းနံပါတ်က12923829554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@vuenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ်တော်ရှင်တွေကိုကျေးဇူးပါတယ်ခင်ဗျ။
မနေ့ပြန်အင်္ဂါညဒဲလီလိုက်အစီအစဉ်မှာတော်ဒါရှင်နေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြရသည်ရှင်။ဆက်ပြီးတော့ဒီပြီးခဲ့တော့ကကျင်းပခဲ့တဲ့ဂျားဖြတ်ရွေးကောက်ပွဲရဲ့နောက်ဆက်တွဲသတင်းတွေကိုတင်ပြပေးကြပါရစေ။ရန်ကုန်တိုင်းစိတ်ကမ်းမြို့နယ်အနိုင်ရ USDP ပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီလွှတ်တော်ကိုယ်စားလှယ်အပါအဝင်၃ဦးကိုရွေးကောက်ပွဲကာလအတွင်းမှာတရားမဝင်လုပ်ဆောင်မှုတွေရှိခဲ့တဲ့ဆိုပြီးဆွဆွဲထားပြီးတော့အမှုဖွင့်တိုင်ကြားထားပါတယ်လို့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဂျားဖြတ်ရွေးကောက်ပွဲအောင်နိုင်ရေးဥက္ကဋ္ဌဒေါက်တာမြို့ညွန့်ကပြောပါရစေ။ USDP ဘက်ကတော့တရားဥပဒေလမ်းကြောင်းအရာတက်တဲ့ခိုင်ခိုင်မာမာနဲ့ပြန်လဲဖြည့်ရှင်းသွားမယ်လို့ USDP ရဲ့ပြောရေးဆိုခွင့်ရှိသူဦးသိန်းထွန်းဦးကပြောပါတယ်အပြည့်အစုံကိုတော့ကိုကောင်းဇာဟင်းကသတင်းပေးပို့ထားပါတယ
်စိတ်ကဲမျိုးနဲ့အတွင်းငွေချေးခွင့်မရှိဘူးဆိုတဲ့ကုမ္ပဏီတစ်ခုနဲ့ချင်းငွေချေးပေးဖို့ရွေးကောက်ပွဲကာလအတွင်းပြုလုပ်ခဲ့တာကြောင့်ရွေးကောက်ပွဲဆိုင်ရာပြည်မှုဥပဒေပုံမှန်58ကာကြီးနဲ့တကုံစိတ်ကဲမျိုးနဲ့ရဲစခဲမှာအမှုဖွင့်တိုင်ကြားထားတယ်လို့ NLD ဂျားပြည့်ရွေးကောက်ပွဲအောင်နိုင်ရေးဥက္ကဋ္ဌဒေါက်တာမျိုးညွန့်က VOA ကိုအခုလိုပြောပါတယ်
တရားဆွေးရတဲ့အကြောင်းကတော့ဒီစိတ်ကမ်းမြို့နယ်မှာเนาะဒီငွေထုတ်ချေးခွင့်မရှိတဲ့เนาะကုမ္ပဏီတခုကလာပြီးတော့ငွေချီးတယ်ချီတာဒီတော့ပဲချီနေကြိုက်ကြီးချီတယ်အဲ့ဒီမှာဒီကော့ပွဲတောင်းဝန်ရှိတဲ့ပုဂ္ဂိုလ်သုံးဦးကနေပြီးတော့เนาะဒီကုမ္ပဏီနဲ့ချိတ်ဆက်ပေးပါတယ်လို့သူတို့ကိုယ်တိုင်ကချန်နေနေပြောထားတာရှိပါတယ်အဲ့တော့ကျွန်တော်တို့တရားမပြုခြင်းမှာတော့ရွေးကောက်ပွဲအနိုင်ရဖို့တတိစီပေးတာတို့နော်ကျွန်တော်တို့ငွေကြေးလက်ဆောင်နဲ့လုပ်နေတာလလပါနဲ့ဒီရွေးကောက်ပွဲအောင်မယ်အောင်လုပ်တယ်ဆိုပြီးတရားမဲ့ပြုကျင့်မှုရောက်ပါတယ်အဲအဲ့ဒါကြောင့်ကျွန်တော်တို့ကဒီချက်လက်တွေထောက်ပြီးတော့ကျွန်တော်တို့ကတိုင်ကြင်းဖြစ်ပါလိမ့်မယ
်စိတ်ကဲမဲဆန္ဒနဲ့အနိုင်ရလွတ်တော်အမဲဦးနေမျိုးအောင်ကိုအမှုဖွင့်တိုင်ကြားထားတာနဲ့ပတ်သက်ပြီးရဲစခန်းကတစုံတရာအကြောင်းချထားခြင်းမရှိသေးဘူးလို့လဲ USDP ပြောရေးစုခွင့်ရှိသူဦးသိန်းထွန်းဦးကအခုလိုပြောပါရယ် USDP အနေနဲ့အခုလိုငွေချေးပေးဖို့ချိတ်ဆက်ပေးတာမျိုးတွေကိုစိတ်ကဲမျိုးနဲ့တခုတည်းနေမကဘဲအခြားမျိုးနဲ့တွေမှာလည်းပြုလုပ်လို့ရှိတယ်လို့လည်းဦးသိန်းထွန်းဦးကပြောပါရယ
်ဒီလိုလိုတို့အကျိုးကိုစောင့်ရွက်လို့ဒီလိုဆွဲခံရတဲ့ဟာမျိုးဖြစ်ကောင်းဖြစ်ပါလိမ့်မယ်ဗျကျွန်တော်တို့ကလေဒီလိုဟာမျိုးကိုဒီလိုဟာမျိုးအဲ့တမျိုးနဲ့လည်းလုံးဆောင်နေမဟုတ်ဘူးဗျနော်ဟိုပြည်သူလူထုရဲ့လိုအပ်ချက်မှန်တယ်ရောကျွန်တော်တို့ဆောင်ရွက်ပေးနေတာဒီကျွန်တော်တို့ပါတီကအဲ့ဒီလိုပဲဆောင်ရွက်ပါတယ
်ရွေးကောက်ပွဲဆိုင်ရာပြည်မှုနဲ့ပြည်တယ်များပုံမှန်58ကားကြီးမှာရွေးကောက်မှုဆိုင်ရာအခွင့်အရေးကိုမတရားသဖြင့်ရရှိရန်ဖြစ်စေရင်းအခွင့်အရေးကိုရရှိခဲ့ခြင်းအတွေ့ခြေစူးတုံ့ပြန်တဲ့အနေနဲ့ဖြစ်စေငွေပစ္စည်းအစားအသောက်ရာသူတို့မဟုတ်အလုပ်အကိုင်နေရာပြောင်းရွှေ့မှုတို့မဟုတ်အခြားအခွင့်အရေးတစ်ခုခုကိုအသုံးပြုပေးခြင်းတို့မဟုတ်လက်ယူခြင်းပြုလုပ်သူကိုထောင်တန်တစ်နှစ်ထက်မပိုသောထောင်တန်ဖြစ်စေ၊ချစ်တသိန်းထက်မပိုသောငွေတန်ဖြစ်စေ၊ဒန်နီယယ်စလုံးဖြစ်စေချမှတ်ရမယ်လို့ပြတ်တန်းထားပါရခင်ဗျာ
။ကိုကောင်းစက်ဟိန်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ထိုင်းနိုင်ငံဘက်မှလူမောင်ခိုအကူခံခဲ့ရတဲ့မြန်မာအလုံသမားတွေရဲ့အကြောင်းနောက်ဆုံးရသတင်းကိုတင်ပြပေးကြပါမယ်။ထိုင်းနိုင်ငံရနောင်းခရိုင်ပါကျန်ရာဘာတောထဲမှာတော့လူမောင်ခိုသမားတွေခေါ်လာတဲ့မြန်မာနိုင်ငံသား28ယောက်ကိုနိုဝင်ဘာလ18ရက်နေ့ကထိုင်းအာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းခဲ့ပါတယ်။ဒါဟာဆိုရင်တော့နိုဝင်ဘာလ14ရက်နေ့ကနေနိုဝင်ဘာလဒီ18ရက်နေ့အထိ5ရက်အတွင်းမှာလူကုန်ကူးခံရတဲ့မြန်မာပေါင်း200ကျော်ကိုထိုင်းအာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းခဲ့တာဖြစ်ပါတယ်။သတင်းပြည်စုံကိုတော့ထိုင်းချေဆိုင် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းမြန်မာနယ်စပ်ရနောင်းခရိုင်ပါကျန်ရာဘာတောအတွင်းကိုမောင်းဝင်လာတဲ့အနက်ရောင်တိုယိုတာအမျိုးအစားကားပေါ်မှာမြန်မာနိုင်ငံသား28ဦးကိုလူမောင်ခိုသမားတွေကတင်ဆောင်လာတာကိုပါကျန်ရဲတပ်ဖွဲ့ကဖမ်းဆီးခဲ့တာဖြစ်ပါတယ်။ဒီအပိုင်းတွင်ထိုင်းရဲတပ်ဖွဲ့ကဖမ်းဆီးတာဟာလူကြီး200ကျော်သွားပြီဖြစ်ပါတယ်။ဖမ်းဆီးခံရသူတွေကိုတော့ခရိုင်ကအာဏာပိုင်နေနဲ့အဖွဲ့ဆောင်ကစစ်ဆေးမှုတွေလုပ်နေတာပါ။ထိုင်းအာဏာပိုင်နေစစ်ဆေးမင်းမြန်းချိန်မှာစေတနာဝန်ထမ်းအဖြစ်အကူအညီပေးနေတဲ့ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုံသမားရေးရာတာဝန်ကဦးမင်းဦးကတော့အခုလိုရှင်းပြပါတယ်။
ဟုတ်တယ်145ယောက်မင်းကလေး21ယောက်ကြားလေး124ယောက်ပေါ့အဲ့ဒါကလာဘူးကြီးကလာဘူးကြီးအပိုင်ထဲမှာပေါ့နော
်ဟုတ်ကဲ့
အဲ့လိုဟိုပါပေါ့သူတို့ကနှစ်ဆုံးသုံးဆုံးလောက်မိတာဗျ အဲ့မှာအားလုံးတရား၄၅ဖြစ်သွားတယ်အဲ့ဒီမတိုင်ခင်တည့်ရမှာလဲဟိုကတော့၃၂ရှစ်ရောက်ပြီအတရား၄၅ရောက်နေ၃၂ရှစ်ရောက်ဆိုမြန်မာကတ်နေပြီဒီနေ့၂၀ကျော်ဆိုတော့တရားကျော်ဖြစ်သွားပြီဟုတ်ကဲ့အဲ့ဒါလည်းမိတာလေ၃၂ရောက်ကတော့လူပုံကူးမှုဆိုပြီးတော့အဲ့ဒီဟာတော့အဲ့ဒီဟာဆင်းနေလို့ရှိတယ်နောက်ထပ်ပြီးတော့မိတဲ့ဟာဆိုတော့ဒီမှာလဲဒီ
ပါစစမှုရှိလဲပေါ့ဖွဲ့သားတွေကိုဟိုအထက်နိုင်ငံဖော်ထုတ်ဖို့ကိုလည်းလုပ်နေပါကျန်ခရိုင်အတွင်းကအဖြစ်ပြက်မှာတော့ကားမောင်းသူထိုင်းနိုင်ငံသားအသက်23နှစ်ရွယ်ဝီထိဖုံးတဲ့အတူပါလာတဲ့အသက်40-30ရွယ်နိုင်ထရေးတို့နှစ်ဦးဟာမြန်မာနိုင်ငံဘက်ကနေအထောက်ထားဆောင်ရွက်စာတမ်းမရှိပဲတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားတွေကိုချုံဖုံးခရိုင်အတွင်းကိုအခကျင်းွယ်ယူပြီးပို့ဆောင် ပန်စီရင်စာအုပ်ရဲ့ငွေလွှဲပြောင်းတွေကိုလည်းဆက်လက်စစ်ဆေးနေပြီးလူကုန်ကူးတဲ့ခိုင်းကိုအထူးကကြိုးကင်နေသူတွေကိုလည်းဆက်လက်ဖော်ထုတ်ရေးယူသွားမယ်ဆိုပြီးဖန်လာပါနေကဆိုပါတယ်ဖန်စီမိသားတဲ့မြန်မာနိုင်ငံသား29ဦးကိုတော့ဆက်လက်စစ်ဆေးနေပြီးတရားမဝင်ခိုးဝင်လာမှုလာဝကဥပဒေအရရေးယူသွားမှာဖြစ်တယ်လို့ဆိုပါတယ်ဖန်ခန့်ထားရတဲ့ထိုင်းနိုင်ငံသား2ဦးကိုတော့တရားမဝင်ဝင် ပါတယ်အခုဆိုရင်ထိုင်းတောင်ပိုင်းမှာရှိတဲ့ခရိုင်ဒေတဲကိုလူမှောက်ကုသမားတွေခေါ်လာတဲ့တရားမဝင်ခိုးဝင်လာသူတွေကိုဖမ်းမိတာဟာ2018ခုနှစ်ထဲမှာလူဦးရေ1000နီးပါးလောက်ရှိသွားပြီဖြစ်ပါတယ်ရှင်
ထိုင်းချေဆိုင်VOA သတင်းတောက်မယေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။VOAကနေအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုညနေခင်းအစီအစဉ်PPJ မှာပဲVOAမြန်မာပိုင်းရဲ့TV အစီအစဉ်ကိုည9:00ကနေ9:00ခွဲအထိအေရှာ7ဂျိုရူကနေတိုက်ရိုက်ထုတ်လွှင့်ပေးတယ်လို့ဒီမိုကရက်တစ်မြန်မာအသံDBB မှာလည်းတဆင့်ပြန်လည်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်။
အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမတ်စုမြတ်မွန်ကတလှည့်ကြီးညာပေးပါမယ်ရှင်။
2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဝင်ရောက်နှောက်ယှက်ခဲ့သလားဆိုတာစုံစမ်းနေတဲ့အထူးစုံစမ်းရေးမှုရောဘတ်မူလာရဲ့မေးမြန်းချက်တွေကိုမျက်နှာချင်းဆိုင်ဖြေကြားချင်မှဖြေကြားမယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။မေးခွန်းတွေကိုစာနဲ့ရေးသားဖြေကြားတာကပဲသူ့ဘက်ကနောက်ဆုံးအဖြေဖြစ်လိမ့်မယ်လို့သမ္မတကဒီ Fox သတင်းဌာနနဲ့မေးမြန်းကမှပြောခဲ့တာပါ။သူ့ကိုမေးဖို့မသင့်တဲ့မေးခွန်းတွေအတွက်သူ့ဘက်ကတော့အပြည့်အစုံရေးသားဖြေကြားခဲ့ပြီလို့ဆိုပါတယ်။
တရကီနိုင်ငံအစ္စတန်ဘူလ်မြို့တော်ကဆာဒီကောင်စစ်ဝင်ရုံးမှာဆာဒီသတင်းတောက်ဂျမာကာရှိုဂျီအတက်ခံခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့အမေရိကန်အစိုးရစုံစမ်းတည်ထားတာကိုအင်္ဂါနေ့ကျရင်ထုတ်ပြန်လိမ့်မယ်လို့သမ္မတထရမ့်ကပြောကြားပါတယ်။သတင်းတောက်ကာရှိုဂျီအတက်ခံရခြင်းကအတန်တွေနဲ့ပတ်သက်လို့အပြည့်အစုံသူတည်ထားပြီးလို့လည်းသမ္မတကပြောပါတယ်။အတန်တွေဟာတိတ်ကိုရက်ဆက်ဆိုးဝါး
ပြည်နယ် Paradise မြို့ကစပြီးတော့လွန်ခဲ့တဲ့တပတ်ကျော်ကလေးကလောင်ကျွားနေတဲ့တော်မီကြောင့်မို့လို့လူပေါင်း1000ကျော်ပျောက်ဆုံးနေပြီးပျောက်ဆုံးနေသူတွေကိုရှာဖွေရေးတွေကဆက်ပြီးတော့ရှာနေပါတယ်တော်မီကြောင့်မို့လို့သေဆုံးသူဟာလည်း89ယောက်အထိရှိနေပြီးတော့အဲ့ဒီထဲက69ယောက်ကတော့ဘသူဘဝဖြစ်တယ်ဆိုတာကိုဖော်ထုတ်နိုင်ပြီဖြစ်တယ်လို့ဘတ်ခရရဲ့အရာရှိကပြောပါတယ်ဆက်လက်လောင်ကျွမ်းနေစေဖြစ်တဲ့မိကိုထိန်းချုပ်ဖို့အတွက်ထောင်ထဲချီတဲ့မိသက်သမားတွေစူးစမ်းနေပြီးတော့အခုခါမှာတော့65ရာခိုင်နှုန်းကိုထိန်းချုပ်ထားနိုင်ပြီဖြစ်ပါတယ်ဟန်ကောင်မှာ2014လုံးကစီးပွားရေးအချက်အချာကြတဲ့နေရာတွေမှာပိတ်ဆို့တပိတ်စခန်းဖွင့်ဆန္ဒပြခဲ့ကြတဲ့ဒီမိုကရေစီရဲ့တောင်းဆိုလှုပ်ရှားသူ၉ယောက်ရဲ့အမှုကိုဒီကနေ့စတင်စစ်ဆေးပါရရှင်
။တရင်ချင်းချုပ်ကိုမဆုမျက်မွန်ကကြေညာပေးခဲ့တာဖြစ်ပါရရှင်။တင်းနာညက်နေခြင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကမတ်သိမ်ကီထိုက်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Curtis Binan ဖြစ်ပါတယ်။ကျွန်မကဆုမွန်ပါဒီညက်နေခြင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညက်နေခြင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တခါထပ်ပြီးတော့ထုတ်လင်းပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ Line Meter 1925 32နဲ့ Line Lab Meter 190တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ VOA ကိုနားတော်တာချင်းခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.
From Washington, this is